ကောင်းသားဘဝမှာစပြီးလုပ်ခဲ့တဲ့ကကျွန်တော်ဆွေးဆွေးမြေမြေဆုံးကြည့်တဲ့အကြာကတော့ဒီအဖွဲ့စည်းတွေပေါ့နော်စနစ်တကျဖွဲ့စည်းနိုင်ပြီးတော့အောင်ကောင်းတဲ့ဟိုတည်ရှိဖို့ဟိုကျွန်တော်အများကြီးယုံကြည်ကြပါတယ်။ဘာလို့လဲဒီလိုအဖွဲ့စည်းတွေရပ်ဖက်တိုင်းအဖွဲ့စည်းတွေတော့ဟိုကျွန်တော်တို့ကျောင်းသားသမဂ္ဂလုပ်ခဲ့တယ်ဆိုတော့ကျောင်းသားသမဂ္ဂအဖွဲ့စည်းတွေစသဖြင့်ပေါ့ဟိုအဖွဲ့စည်းတွေပေါ့နော်လူမှုအသင်းအဖွဲ့စည်းတွေကအောင်ကောင်းကောင်းနဲ့တို့သက်ဆိုင်ရာဟိုနေရာတွေမှာပေါ့နော်ကိုစားကြည့်ရာဟိုလူအတိုင်းဝိုင်းမှာကောင်းမွန်သွားအလုံးလုံးနိုင်မယ်ဆိုရင်ကျွန်တော်တို့တိုင်းပြည်ရဲ့တော့ဒီမိုကရေစီလေးဓာတ်တွေနောက်တိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးတွေငြိမ်းချမ်းရေးတွေစသဖြင့်ဟိုအများကြီးအထောက်အကူဖြစ်စေမယ်လို့ကျွန်တော်ကြောင်းကြည့်ပါတယ်။ဘာကြောင့်လဲဆိုတော့ဒီတိုင်းပြည်တစ်ခုကိုဟိုကောင်းမွန်သွားပေါ့နော်ဟိုဖွံ့ဖြိုးတိုးတက်တဲ့နိုင်ငံတစ်ခုကိုငြိမ်းချမ်းစွာတည်ဆောက်မယ်ဆိုရင်အစိုးရတစ်ခုတည်းနဲ့မလုံလောက်ဘူးလို့ကျွန်တော်ကနားလည်တာပါတယ်။ဒါကြောင့်မို့လို့ကျွန်တော်ကတော့ဒီရက်ဖက်အဖွဲ့အစည်းတွေအားကောင်းလာဖို့အားကောင်းတယ်ဆိုတော့မှစနစ်တကျလေးအားကောင်းတာမျိုးကျွန်တော်ဟိုဖြစ်စီခြင်းနဲ့ဆန်းတော့ရှိပါတယ်အဲ့ဒါကိုလည်းကြုံကြည့်ပါတယ်နောက်ဘာကြောင့်လဲဆိုတော့ကျွန်တော်တို့ဗမာပြည်သမိုင်းတစ်ချောင်းလုံးမှာအဖွဲ့အစည်းတွေအများကြီးရှိခဲ့တယ်သမိုင်းနဲ့ချီပြီးတော့အားကောင်းခဲ့တဲ့အဖွဲ့အစည်းတွေရှိခဲ့တယ်သမိုင်းတစ်ချောင်းလုံးလုပ်ခဲ့တဲ့ဟိုမှာထင်ပေါ်ခဲ့တဲ့အဖွဲ့အစည်းတွေရှိတယ်ဒါပေမဲ့သမိုင်းတစ်ချောင်းလုံးကိုပြန်ကြည့်တဲ့အခါကျတော့ဗမာပြည်အဖွဲ့အစည်းတွေအများစုကဟိုကာလတစ်ခုရောက်တာနဲ့ပြိုကွဲသွားကြတယ်ဟိုဟိုတော့ဒီနေ့ဒီချိန်ကြီးရပ်တည်နိုင်တဲ့အဖွဲ့အစည်းတွေကရှားပါတယ်ရှားပါတယ်ဆိုတော့ဘာလို့တွေ့ရလဲဆိုတော့ဒါကျွန်တော်မြင်တာပေါ့နော်ကျွန်တော်မြင်တာကတော့ကျွန်တော်တို့အလေးထားကဟိုကျွန်တော်ကရင်းနှီးတဲ့လူနဲ့ဆက်ပြီးတော့အဖွဲ့အစည်းတွေကိုဖွဲ့ဖို့ကြိုးစားတယ်ကျွန်တော်ကမူကိုအခြေမခံမင်းနဲ့လူကိုအခြေခံပြီးတော့အဖွဲ့တွေဖွဲ့တဲ့အခါမှာဒီအဖွဲ့အစည်းတွေကခဏတစ်ချို့တော့အောင်မြင်အောင်အောင်မြင်တယ်ဒါပေမဲ့ရည်ရှိမှာတော့မအောင်မြင်တာကိုတွေ့ရတယ်နောက်ဆုံးပြုတ်ပွဲသွားတယ်ပြီးတော့ပြည်နာပေါင်းစုံနဲ့ပဲအထင်းကြီးပြည်နာပေါင်းနဲ့ပဲပြန်လည်ပြုတ်ပွဲပြီးတော့ဘာမှမလုပ်နိုင်တာကြီးတွေ့ရတယ်နောက်ဒီဘက်စစ်အာဏာရှင်လက်အောက်မှာဆိုတော့ကြောက်လဲလွတ်လပ်စွာဖွဲ့စည်းခွင့်မရရဘူး။မရတဲ့ခါကျတော့လေကျွန်တော်ပြောသလိုစနစ်တကျမဖွဲ့နိုင်တဲ့အနေအထားတွေဖြစ်တော့ကျွန်တော်တို့ကဟိုတိုက်ပွဲဝင်မှုလောက်ပဲယာယီဖွဲ့တဲ့အဖွဲ့အစည်းမျိုးဖြစ်ပြီးတော့ဒီတိုက်ပွဲတစ်ခုချိုးပွဲခံရတယ်ဆိုတဲ့အခါမျိုးမှာကျွန်တော်တို့ကကရင်းစင်များနဲ့ပြိုကွဲသွားပြန်တာမျိုးလည်းကြုံရတယ်။အဲ့တော့ဒီနေ့ဒီကာလမှာပို့ပြီးတော့ကျွန်တော်ရဲ့ယုံကြည်ချက်ကိုကျွန်တော်အကောင့်ထဲပေါ်ဖို့အခွင့်အလမ်းရလာပါတယ်။နောက်ပို့ပြီးတော့လည်းယုံကြည်ကြတယ်။ဒါကြောင့်လဲဆိုတော့ကျွန်တော်အခုအချိန်မှာဟိုတော်လွတ်လပ်ခွင့်တုံးတရားရတယ်အဲ့ဒီပုံမှာကျွန်တော်တို့ကဒီအဖွဲ့ကြီးတွေကိုဖွဲ့စည်းတဲ့အခါမှာစနစ်တကျနဲ့တည်တည်ချာချာခိုင်ခိုင်မာမာပေါ့နော်ဟိုပြင်ဆင်ဖွဲ့စည်းတာမျိုးတွေကျွန်တော်လုပ်သင့်ပါပြီဆိုတော့ကျွန်တော်ယူဆပါတယ်ဒါအဲ့ဒါမှာလည်းကျွန်တော်တို့ရဲ့သက်ဆိုင်ရာအဖွဲ့ကြီးတွေကိုကိုးစားပြုပြီးကျွန်တော်တို့ကကောင်းမွန်တဲ့အနာဂတ်အတွက်ပုံပြီးတော့ထိရောက်တဲ့အပန်းကြီးပုံပြီးကောင်းမွန်တဲ့အလုပ်တွေကိုကျွန်တော်တို့ဖြူစီစီနဲ့ညီညီတုံးနိုင်မယ်လို့ကျွန်တော်ယူဆပါတယ်အဲ့တော့ရှေ့မှာတော့ဟိုနိုင်ငံရေးစနစ်ကြောင့်ကျွန်တော်တို့ကောင်းမွန်တာမဖွဲ့စည်းနိုင်ဘူးကကရေကရတီရဲ့အနေအထားတစ်ခုရှိခဲ့တယ်လို့ကျွန်တော်တို့အခွင့်အရေးရတဲ့ခါမှာလည်းကျွန်တော်တို့တွေကဟိုအမြဲတမ်းစိတ်ဆန္ဒစောသွားလူဥတည်ဖွဲ့စည်းခဲ့တဲ့ဖွဲ့စည်းတွေလည်းကြုံရပါတယ်။ဒါကြောင့်မို့လို့ဒီနေ့ချိန်မှာတော့ဟိုစနစ်တကျနဲ့အားယူပြီးတော့တေးချာချာအခြေခံတကျဖွဲ့စည်းပြီးတော့ဗောနော်အနာဂတ်မှာရေရှည်တည်နှံ့ခံမဲ့နိုင်မယ်ကောင်းမွန်တဲ့ institution တစ်ခုဗောနော် institution အောင်မြင်တဲ့ institution တစ်ခုဖြစ်လာအောင်ဟိုကျွန်တော်တို့ဟိုဆောင်ရွက်ဖို့တင့်တယ်။တော့ကျွန်တော်ကိုယ်ကလည်းဒီလိုပဲကျေးဇူးတင်ဆက်သွားမယ်ဆိုတာကိုကျွန်တော်ယုံကြည်ရအနေနဲ့ကျွန်တော်တင်ပြရပ
ါအပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ်